ဓမ္မပြည်တွင်ဖြစ်ပေါ်နေတဲ့အစိုးရရဲ့တိုင်းရင်းသားလူနည်းစုများနဲ့ပြိပက္ခများပြေးလည်စေနိုင်မဲ့တွဲဆုံဆွေးနွေးပွဲစတင်မှုစစ်အစိုးရကိုပုံပုံမြင့်တင်ဖိအားပေးပါလို့ကုလသမဂ္ဂကိုမြန်မာပြည်ရဲ့အကြီးအမားဆုံးတိုင်းသားသဘုံအဖွဲ့ကတိုက်တွန်းလိုက်ပါတယ်။အရင်သတင်းမှအတွင်လျှော့ဝက်တနေရာမှာကျင်းပတဲ့ KNU ကရင်အမျိုးသားစည်းရုံး၄ရက်ကြာနီနော့ပလယ်ပွဲအပြီးမှာအဲ့ဒါလိုတိုက်တွန်းလိုက်တာပါ။ကရင်အဖွဲ့စည်း26ဖွဲ့မှာကိုယ်စားလှယ်130ကျော်တက်ရောက်တယ်လို့ KNU ကဆိုပါလဲ။ကရင်လူထုအားတိုက်ခိုက်နေမှုများရပ်ဖို့ဒီမိုကရေစီခေါင်းဆောင်ဒေါက်အောင်ဆန်းစုကြည်အပါအဝင်နိုင်ငံရေးအကျဉ်းသားအားလုံးလှုပ်ပေးဖို့နီနော့ပလယ်ပွဲတက်ရောက်ကြသူများကစစ်အစိုးရကိုတောင်းဆိုလိုက်ပါလဲ။ရန်ကုန်မြို့အနီးစစ်ဆွေရကပြုလုပ်နေတဲ့ဖွဲ့စည်းပုံစည်ရေးဆွဲရေးအမျိုးသားညီလာခံကိုလည်းအတုရောင်ဆိုကပြစ်တင်ရှုတ်ချလိုက်ပါလေ။တိုင်းသားသဘုံအုပ်စုများအကြားကအမျိုးသားညီလာခံကိုသဘိတ်မှောက်နေကြပြီးအမေရိကန်ကလည်းပဲအမျိုးသားညီလာခံဟာတိုက်ခါမရှိဘူးလို့ဆိုလိုက်ပါလေ။